Welcome to the Voice of America in Burmese.
သောရရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ2014အောက်တိုဘာလ30ရက်ကြာသပတေးနေ့ညနေခင်း VOA American တန်ရဲ့အစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရိုးကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့ညနေခင်းအစီအစဉ်လေးကိုတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပတ်သတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါစီးရီးယားဆိုးရွားကရသားတွေကိုတိုက်ခိုက်တဲ့ပေါ်အမေရိကန်ကပြစ်တင်ရှုတ်ချလိုက်ပါတယ်။ Ebola ရောဂါတိုက်ဖျက်ရေးအမေရိကန်ကဥရောပသမဂ္ဂကိုပို့ပြီးတွန်းအားပေးဖို့ရှိပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်ရေးပူပေါင်းမယ်သူတွေစီးရီးယားနယ်စပ်ထဲကနေပြီးတော့ကိုပါနီမျိုးစီဝင်သွားကြပါပြီ။ဒီသတင်းတွေနဲ့တူတခြားထိတ်တန့်သတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။သမရဦးသိန်းစင်ရဲ့ဖိတ်ကြားချက်အရမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့အတူတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီခေါင်းဆောင်တွေမနက်ဖြန်တွေ့ဆုံကြတော့မှာပါ။ဒီပေါ်မှာတော့
But obviously, just a meeting is not enough. It's what is discussed in the meeting, how sincere the conversation is, what is on the agenda.
American Tamaji Derek Mitchell သုံးသပ်ပြောဆိုသွားတာပါ။ဒီကြောင့်လေးကိုသတင်းတွေပြပချင်းတင်ဆက်ပါမယ်။ဒါအပြင်နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်လေးမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလာအိုတို့ကတင်ဆက်ပါလိမ့်မယ်ခင်ဗျာ။
စီးရီးယားနိုင်ငံမှာ၃နှစ်ခွဲကျော်ကြာနေပြီဖြစ်တဲ့ပြည်တွင်းစစ်ကြောင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေနေထိုင်တဲ့စခန်းကိုစီးရီးယားအစိုးရစစ်တပ်ရဟတ်ရင်တွေကတိုင်ကီဘုံတွေနဲ့တိုက်ခိုက်တယ်ဆိုတာဟာလူမဆန်တဲ့လုပ်ရဖြစ်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။အိုင်ဒလစ်အရှက်မှာဗိုလ်ဒူးနေကဖြစ်တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်လူ၁၀ယောက်ထက်မနည်းသေဆုံးသွားတယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။အသေးစိတ်ကိုအမေရိကန်အနေနဲ့ချက်ချင်းအတည်မပြုနိုင်သေးဘူးလို့အမေရိကန်နိုင်ငံခြားဌာနပြောခွင့်ရဂျန်ဆက်ကီကပြောပါတယ်။ဒါပေမဲ့လေအဲ့ဒီတဲ့ရင်ကြောင့်အထူးပဲထိတ်လန့်မိပြီးစီးရီးယားဆူယာကလူအသက်ကိုအလေးမထားပဲရဲရဲဆက်ဆက်လုပ်တဲ့ပေါ်အစင်တစိုက်ဆန့်ကျင်ပြောဆိုလာတာပါလို့ဆိုပါတယ်စီးရီးယားဆူယာစစ်တပ်ဟာတိုင်ကီဘုံတွေအပါအဝင်ဖြတ်အားပြင်းလက်နက်တွေကိုအသုံးပြုပြီးအရက်သားတွေကိုစီးမထားပဲတိုက်ခိုက်တယ်လို့ကုလသမဂ္ဂရဲ့မကြသေးခင်ကအစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်အဲ့လိုတိုက်ခိုက်တာဟာအရက်သားလူထုကိုထိခိုက်နစ်နာပြီးစိုးရိမ်ကြောက်ရွံ့စေပြီးတော့နိုင်ငံတကာလူသားချင်းစာနာမှုဥပဒေနဲ့မကိုက်ညီဘူးလို့ကုလသမဂ္ဂအစီရင်ခံစာမှာပြောထားပါတယ်2012ခုနှစ်မှာစီးရီးယားပြည်တွင်းစစ်ဆက်ဖြစ်ခဲ့ကြဆိုရင်လူ2သိန်းနီးပါးသေဆုံးထားပြီးလူ3သန်းကျော်ဟာအင်းနီးချင်းနိုင်ငံတွေစီထွက်ပြေးသွားကြပြီးတော့နောက်ထပ်5သန်းကစီးရီးယားနိုင်ငံတွေမှာပဲအိုးအိမ်စွန့်ထွက်ပြေးနေရပါတယ်
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဆမန်သာပါဝါကဥရောပသမဂ္ဂအဖွဲ့ဝင်ကောင်ဆောင်တွေနဲ့ဘရပ်ဆဲလ်မြို့မှာဒီကနေ့ကြာရာပတေးနေ့မှာတွေ့ဆုံမိန့်ခွန်းပြောဖို့ရှိနေပါတယ်။အနောက်အာဖရိကနိုင်ငံတွေမှာလူပေါင်း 4,900 ကျော်သေဆုံးခဲ့ရတဲ့အီဘိုလာရောဂါတိုက်ဖျက်ရေးပိုမိုပါဝင်ကူညီကြဖို့တိုက်တွန်းတဲ့အနေနဲ့အခုလိုတွေ့ဆုံမှာပါ။အရင်သတင်းပတ်ကသူ့ရဲ့ဂီနီ၊ဆီးရီးယားလီယွန်းနဲ့လိုင်ဘေးရီးယားနိုင်ငံတွေကအပြန်ခီးစင်မှာဒီလိုတွေ့ဆုံတာပါ။အဲ့ဒီနိုင်ငံတွေမှာအီဘိုလာရောဂါကူးစက်ခံထားရတယ်လို့ထင်ရသူပေါင်း 14,000 နီးပါးရှိနေပါတယ်။ပုတ်ထူးနေတုန်းကလည်းကုလသမဂ္ဂဆိုင်ရာအီဘိုလာအရေးပေါ်တုံ့ပြန်ဆောင်ရွက်တဲ့အဖွဲ့ရဲ့အကြီးအကဲအန်တိုနီဘန်ဘရီနဲ့လည်းအဲ့ဒီရုံးချုပ်ရှိရာဂါနာနိုင်ငံကအခရာမြို့မှာတွေ့ဆုံပြီးအကူအညီပစ္စည်းကိုရောင်းရုံတွေကိုလေ့လာခဲ့ပါတယ်။သူတို့နှစ်ဦးစလုံးတွေ့ရှိခဲ့တဲ့အီဘိုလာရောဂါအပေါ်တုံ့ပြန်ဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းဖလှယ်ခဲ့ကြပါတယ်။မစ္စတာဘန်ဘရီကတော့အကူအညီတွေတိတိတသားထိရောက်မှုရှိလာပေမဲ့လိုအပ်မှုတွေဆက်ပြီးရှိနေသေးတယ်လို့ပြောသွားခဲ့ပါတယ်ရှင်
။အမျိုးဖော်တဲ့အမေရိကန်အစိုးရတာဝန်ရှိသူတူကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကိုဝေဖန်ပြောဆိုရဟာသိလျော်မှုမရှိဘဲတံပြန်အကျိုးသက်ရောက်စေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်။
Obviously, we believe that moving forward, it's in the best interest of both sides to address any issues that may arise appropriately.
ရှေ့ဆက်သွားမယ်ဆိုရင်ဘယ်လိုကိစ္စမျိုးကိုမဆိုကောက်တွေဖြစ်ရှင်းတဲ့အခါမှာနှစ်ဖက်စလုံးအနေနဲ့တင့်လျော်စွာနဲ့လေးစားမှုရှိစွာလုပ်ဆောင်သင့်ပြီးပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေမလုပ်သင့်ဘူးလို့ယုံကြည်ပါတယ်ဆိုပြီးအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျန်ဆက်ကီကဗိုလ်ဒူးနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ Mr. Netanyahu ရဲ့အခြေချနေထိုင်ရေးမူဝါဒတွေနဲ့ပတ်သက်ပြီးသူကိုတရေဘောကြောင့်သူလို့အမေရိကန်တာဝန်ရှိသူတူကခေါ်ဝေါ်ပြောဆိုတာကို The Atlantic Magazine ရဲ့ online မှာတင်ထားတဲ့စောင်းပါတစ်ပုဒ်မှာကိုးကားရေးသားထားတာပါအမေရိကန်ပြည်ထောင်စုကသူ့ကိုပုဂ္ဂိုလ်ရေးရတိုက်ခိုက်တာတွေဟာအစ္စရေးနိုင်ငံကိုသူ့ရဲ့ကောက်ွယ်မှုနဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားတွေကြောင့်ဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်အရှေ့ဂျေရုဆလင်မှာအခြေချနေထိုင်တဲ့အိမ်ယာအသစ်အလုံးတစ်ထောင်ထပ်ဆောင်မဲ့အစ္စရေးရဲ့အစီအစဉ်ကြောင့်တဲမာမှုဖြစ်လာနေတာကိုဆွေးနွေးဖို့ဗိုလ်ဒူးနေကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးထိုင်ပါတယ်။အခြေချနေထိုင်တဲ့အင်အားတွေတိုးချဲ့ဆောက်လုပ်တာဟာညဉ့်ဉန်းရေးကိုအတားအဆီးဖြစ်စေတဲ့အတွက်မလုပ်ဖို့အမေရိကန်ပြည်ထောင်စုကအစ္စရေးကိုအကြမ်းကြမ်းတိုက်တွန်းထားဖို့ပါတယ်။ဒီတော့တင်မှာပဲပါလက်စတိုင်းမျိုးသားတအုပ်ကိုအစ္စရေးရဲ့တပ်ဖွဲ့ကပစ်တက်လိုက်ပါတယ်။ဂျေရုဆလင်ကဘာသာရေးအထိမ်းအမှတ်နေရာစီဂျူးတွေပိုပြီးဝင်ထွက်ခွင့်ရစေဖို့တောင်းအားပေးနေသူ အစ္စရေးတက်ကြွလှူရှားသူတူဦးကိုတပ်ဖို့ကြိုးစားမှုနဲ့အဲ့ဒီပါလက်စတိုင်းမျိုးသားကိုတန်တရားရှိနေတာပါ
။ဥရောပလေကြောင်းပိုင်နယ်ထဲမှာပြီးခဲ့တဲ့နှစ်ရက်ကရုရှားလေယာဉ်တွေရဲ့ပုံမှန်မဟုတ်တဲ့အပြုမှုတွေကိုထောက်လှမ်းမိတယ်လို့နေတိုးကပြောပါရယ်။လေယာဉ်အစီးပေါင်း2,000ကျော်ပါတဲ့ရုရှားလေယာဉ်အုပ်စု၄ခုကိုအင်္ဂါနဲ့ပုတ်ထူနေတော့ကကြားဖြတ်ထောက်လှမ်းမိတယ်လို့နေတိုးတပ်ဖွဲ့ကပြောပါရယ်။မြစ်ထဲပင်လယ်ဒေသကမြောက်ပိုင်းပင်လယ်နဲ့ပင်လယ်နဲ့ပေါ်မှာရုရှားလေတပ်ကတိတာထင်ရှားတဲ့စီရေလေ့ကျင့်မှုတွေလုပ်နေတာလို့နေတိုးတပ်ကဆက်ပြောပါရယ်။အဲ့ဒီရုရှားလေတပ်ပုံကျဲလေယာဉ်295နဲ့တိုက်လေရင် MiG 31တို့ပါဝင်တယ်လို့ဆိုပါရယ်။ Norway, Britain, Portugal, Germany နဲ့ Turkey လေတပ်ကရုရှားလေတပ်ကိုကြားဖြတ်ထောက်လှမ်းခြေရခံနိုင်အောင်ကြိုးစားနေတယ်လို့နေတိုးတပ်ပြောခွင့်ရကဆက်လက်ပြောသွားခဲ့ပါရယ်ရှင
်။ UAE ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းကီလိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် view ကနေကြာသပတေးညနေပိုင်းသတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားမြောက်ပိုင်းကိုပါနီမြို့မှာ IS Islamic စစ်သွေးကြွတွေကိုတက်ခိုက်နေတဲ့ဆီးရီးယားကတ်တပ်ဖွဲ့တွေနဲ့ပူးပေါင်းမဲ့အီရတ်ကတ်တပ်ဖွဲ့ဝင်ပထမအတုဟာကိုပါနီမြို့စီရောက်သွားကြပြီလို့လှုပ်ရှားသူတွေကပြောပါတယ်အီရန်နိုင်ငံကာဒစ္စတန်ဒေသကပက်ရှမာဂါတပ်ဖွဲ့ဝင်၁၀ယောက်လောက်ဟာတူရကီကနေနေဆက်ဖြတ်ပြီးကိုဘာနီမြို့ထဲဝင်သွားပြီလို့ပြည်တွင်းခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေရာရေးအဖွဲ့ကပြောတာပါ။နှစ်ဖွဲ့ဟာတူရကီတောင်ပိုင်းဆူရက်မြို့မှာဒီကနေ့ပေါင်းမိကြပါတယ်။တူရကီဆူရက်နယ်သဘောတူညီချက်အရတပ်ဖွဲ့ဝင်150လောက်ဟာတူရကီနိုင်ငံထဲကနေဗိုလ်တူးတွေကတရက်ကြာဖြတ်ပြီးဆီးရီးယားနေဆက်စီရောက်သွားကြပါတယ်။စက်တင်ဘာလလယ်ကလေးက IS အဖွဲ့ရဲ့ထိုးစစ်ကိုခုခံပြီးကိုဘာနီမြို့ကျမတော်အောင်တိုက်ခိုက်နေတဲ့ကတ်တပ်ဖွဲ့တွေနဲ့အဲ့ဒီလက်နက်ကင်တွေတောပေါက်မှာပါ။ဆီးရီးယားလက်မျိုးရေးတပ်ဖွဲ့ကလက်နက်ကင် 50 လောက်ပါတဲ့အဖွဲ့တစ်ဖွဲ့ကလည်းဗိုလ်ထူးနေတော့ကပဲကိုဘာနီမျိုးစီရောက်သွားကြပါပြီ။ကိုဘာနီကဆီးရီးယားကလက်နက်ကင်တွေဟာတူရကီကမတရားအသိမ်းဖြင့်ကျင်းပထားတဲ့ကာဒစ္စတန်လူ့သမားပါတီနဲ့အခြေဆက်ရှိတာကြောင့်နိုင်ငံရဲ့တပ်ဖွဲ့ဝင်တွေကိုမလွတ်ဘူးလို့တူရကီအစိုးရကပြောထားပါတယ်။ကာဒစ္စတန်လူ့သမားပါတီဟာယဉ်ကျေးမှုနဲ့နိုင်ငံရေးအခွင့်အရေးတွေအတွက်တူရကီအစိုးရနဲ့တိုက်ခိုက်နေတာဆယ်စုနှစ်သုံးခုရှိနေပါပြီ။ကိုဘာနီမျိုးကိုတိုက်ခိုက်နေတဲ့ IS စစ်သွေးကြွတွေကိုပြစ်မှတ်ထားပြီး American စစ်လေယာဉ်တွေကလည်းသတင်းပတ်အတော်ကြားလေကြောင်းကနေတိုက်ခိုက်ပေးထားပါဗျ
။ Ukraine နိုင်ငံကို Russia ကတံငွေပြန်တင်ပို့နိုင်ရေးအတွက် Russia, EU နဲ့ Ukraine နိုင်ငံတို့တုံးပွင့်ဆိုင်ဆွေးနွေးမှုဟာပုတ်ထူးနေကသဘောတူညီမှုမရခဲ့တာကြောင့်ဒီကနေ့ကြာရပတေးနေ့မှာဆက်ပြီးဆွေးနွေးဖို့ရှိနေပါတယ်။အနောက်နိုင်ငံတွေနဲ့ Russia ရဲ့ဆက်ဆံရေးအဆင်ပြေချောမွေ့မှုမရှိပေမဲ့ဆောင်းရာသီရောက်လာတာကြောင့်တဘာဝတက်တိတ်တဘာဝတံငွေတိတ်ကိုလိုအပ်နေတဲ့ Ukraine ကိုတံငွေတင်ပို့ပေးရတဲ့အတွက်အခုလိုဆွေးနွေးနေကြတာပါ Ukraine က Russia နိုင်ငံရဲ့တဘာဝတံငွေကိုမီခိုနေရတာပါဥရောပစွမ်းအင်ကော်မရှင်နာမင်းကြီး Gardner Odinger ကတော့ဒီညနေဆွေးနွေးမှုမှာတဘောတူညီမှုရဖို့50ရာခိုင်နှုန်းတော့အခွင့်အရေးရှိတယ်လို့ခန့်မှန်းထားခဲ့ပါတယ် Russia လိုလားသူခွတ်ထုတ်ရေးတပုံတွေနဲ့အစိုးရတပ်တွေကြား Kiev မြို့မှာတိုက်ပွဲတွေဖြစ်နေတော့ကလည်း Ukraine တို့ဘက်ကလောင်စာဖိုး5ဘီလျံပေးချေမှုမရှိတဲ့အကြောင်းပြချက်နဲ့ရုရှားကယူကရိန်းတံငွေတွေကိုတင်ပို့ရာရပ်ခဲ့ဖူပါရယ်။လာမယ့်ဆောင်းရာသီတံငွေတင်ပို့မှုအတွက်ကြိုတင်ပေးချေဖို့ရုရှားကတောင်းဆိုနေတာပါ။ယူကရိန်းဘက်ကလည်းကြွေးကြံတွေကိုချေဖို့နိုင်ငံတကာရဲ့အကူအညီရဖို့ကြိုးစားနေရပါရယ်။ဥရောပကော်မရှင်ကယူကရိန်းကို1.5ဘီလျံထုတ်ချေပေးဖို့စဉ်းစားနေပါရယ်။ EU ကော်မရှင်ဥက္ကဋ္ဌဝိုဇေမန်နျူယယ်ဘာရာဆိုကတော့ဒီကနေ့ဆွေးနွေးမှုကသဘောတူညီမှုရခနေနေပြီလို့ပြောပါရယ်ရှင်။
ယူကရိန်းပြည်ထောင်စုဝန်ကြီးဌာနမှာအစိမ့်မြင့်ခေါင်းဆောင်ပိုင်းတာဝန်ယူထားသူ90ယောက်ကိုရာထူးကဖယ်ရှားလိုက်တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆင်အဗာကော့ဖ်ကပြောပါတယ်။အဲ့ဒီအထက်မှာရုရှားလူလာတဲ့အရင်အစိုးရရဲ့အရင်အစိုးရနဲ့အဆက်ဆက်ရှိတဲ့ဗိုလ်ချုပ်ကြီး၈ယောက်လည်းပါဝင်ပါတယ်။ရုရှားလူလာတဲ့တိကျခွတ်ထွက်ရေးဝါဒီတွေကသူတို့ဘာသာနိုင်ငံတွေဖြစ်ကျင်းညာထားတဲ့ Donetsk နဲ့ Luhansk ဒေသတွေမှာမကြခင်ရပိုင်းအတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေကြမှာပဲ။အခုလိုပြည်ထောင်စုဝန်ကြီးဌာနကနေရာထူးဖယ်ရှားတဲ့ကိစ္စဖြစ်လာတာပါ။အနောက်ဆုလိုလာတဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကတော့တနင်္လာနေ့လုံးမဲ့ရွေးကောက်ပွဲတွေကိုရှော့ပေါ်ပြောဆိုပါတယ်။တရားမျှတတဲ့လူအဖွဲ့အစည်းတခုကိုတရားဥပဒေစိုးမိုးရေးနဲ့မျှတတဲ့ရွေးကောက်ပွဲတွေကနေတဆင့်သာတည်ဆောက်နိုင်မှာဖြစ်ပြီးတော့ရွေးကောက်ပွဲအတုအယောင်တွေနဲ့တည်ဆောက်လို့မရဘူးလို့မစ္စတာပိုရိုရှန်ကိုကပြောပါတယ်။တပုံနေ့လုံးမဲ့ရွေးကောက်ပွဲတွေဟာသူတို့နဲ့ယူကရိန်းအစိုးရကြားပြီးခဲ့တဲ့လကမှရထားတဲ့မခိုင်မာလာတဲ့အပြစ်ခက်ရစရေးသဘောတူညီချက်ကိုချင်းချောင်းနေတဲ့ဆိုပြီးဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂတို့ကဘူဒူးနေမှာကြီးညာချက်တွေထုတ်ပြန်ပြီးပြောဆိုကြပါတယ်
။ဆမ်မီယာသမရမိုက်ကယ်ဆာတာအင်္ဂါနေ့ကလန်ဒန်မြို့မှာကွယ်လွန်သွားပြီးတဲ့နောက်ဒုတိယသမရဂိုင်းစကော့ချာနှစ်20အတွင်းဇမ်ဘီယာနိုင်ငံရဲ့ပထမဆုံးလူပြုသမရဖြစ်လာပါတယ်
။ According to the provisions of the Republican Constitution, elections for the office of president will take place within 90 days.
နိုင်ငံရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရသမရရွေးကောက်ပွဲကိုရက်ပေါင်း90အတွင်းကျင်းပပါမယ်။ကြာကာလမှာအခြေခံဥပဒေအရယာယီသမရအဖြစ်ကျွန်တော်တာဝန်ထမ်းဆောင်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ကိုကြီးကြပ်သွားပါမယ်လို့ယာယီသမရ Guy Scott ကပြောပါရယ်။သူ့ရဲ့မိဘတွေက Scotland ကဖြစ်တာကြောင့် Mr. Scott အနေနဲ့သမရရွေးကောက်ပွဲဝင်လို့မရပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်မှာဇမ်ဘီယာအစိုးရကလွတ်တော်အမတ်တွေစီတင်တွင်းထားတဲ့အခြေခံဥပဒေမူကြမ်းအသစ်ထဲမှာသမရကိုယ်စားလှယ်လောင်းတွေရဲ့မိဘတွေဟာဇမ်ဘီယာနိုင်ငံမှာမွေးဖွားသူတွေဖြစ်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုပယ်ဖျက်ချပါရယ်။ကွဲလွန်မှုသမရမစ္စတာဆာတာဟာ2017ခုနှစ်မှာရွေးကောက်ပွဲအနိုင်ရတာကြောင့်ဇမ်ဘီယာမှာနှစ်20အကြာအာဏာရယူလာတဲ့ပါတီစုံဒီမိုကရေစီလှုပ်ရှားမှုပါတီရဲ့အုပ်ချုပ်မှုအဆုံးသတ်သွားစေပါရယ်ရှင်
။တရီလင်္ကာနိုင်ငံမှာမြေပြိုမှုကြောင့်ပျောက်ဆုံးသွားသူတွေကိုရှာဖွေရေးလှုပ်ဆောင်နေတာမှာအသက်ရှင်ကျန်ရင်သူတွေတွေ့ဖို့မျှော်လင့်ချက်တွေတဖြည်းဖြည်းလျော့လာနေပါပြီ။ဒါဟာဖြင့်ဆယ်စုနှစ်တွင်အကြီးမားဆုံးသဘာဝဘေးရန်တွေဖြစ်တယ်လို့တရီလင်္ကာအစိုးရကပြောပါတယ်။သရီလင်္ကာနိုင်ငံရဲ့မြို့တော်ကိုလံဘိုကနေမိုင်းဒီယာကျော်ဝေးတဲ့ဘဒူလာပြည်နယ်ကလက်ဖက်ခင်းတွေနဲ့ရွှွင့်မြေတွေပြိုကျလာတာကြောင့်ဘူဒူးနေကလူ15ယောက်သေဆုံးသွားပါတယ်။လူပေါင်း100ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးစစ်သားတွေကဆက်ပြီးတော့တူးဖော်ရှာဖွေနေကြတာပါ။ဒီကနေ့မှာဆက်ပြီးမိုးတည်တံ့နေတာကြောင့်မြေပြိုနိုင်တဲ့သတိပေးချက်တွေကိုပြည်နယ်တော်များများမှာထုတ်ပြန်ထားပါတယ်။သရီလင်္ကာနိုင်ငံရဲ့မိုးရွာသည်ဟာအောက်တိုဘာကနေဒီဇင်ဘာလအထိကြာမြင့်ပါတယ်။ဒီသတင်းမှတ်မတိုင်ခင်အထိသရီလင်္ကာနိုင်ငံရဲ့အဆိုးဆုံးသဘာဝဘေးရန်တွေကတော့2004ခုနှစ်မှာလူပေါင်း3000တည်ဆုံရတဲ့ဆူနာမီငလျင်နဲ့ရေလိုင်းပြေရန်တွေဖြစ်ပါတယ်။ဟာဝိုင်ကျွန်းမှာမြေတစင်းလုံးစီးနေတဲ့မိတုံချော်ရီတွေဟာကန့်ကြီမြို့မြို့နားစီနီးလာနေပါပြီ။ချော်ရီတွေကြောင့်လူနေအဆောက်အဦတစ်ခုပျက်စီးပြီးတဲ့နောက်ခီလူဝေအာမိတုံကထွက်လာတဲ့မိချော်ရီတွေဟာကျွန်းရဲ့အထက်စီးပွားရေးဒေသဖြစ်တဲ့ပါဟိုအရက်စီဦးတည်နေတာကြောင့်လူနေအိမ်နဲ့စီးပွားရေးလုပ်ငန်းဒါဇင်ပေါင်းများစွာအန္တရာယ်ရှိနေပါတယ်။မိတုံကနေချော်ရီဘူးတွေတေချာပေါက်ရောက်လာမှဖြစ်တဲ့အတွက်ဒေသခံရောသား1000လောက်ဥယျာဉ်စုမီထွက်ပြေးသွားကြပြီလို့တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်လူထောင်ပေါင်းများစွာကိုနေရာရွှေ့ပြောင်းဖို့အတွက်တာဝန်ရှိသူတွေကပြောထားပါတယ်။အန်ဒရယ်ဂျုံရတဲ့ဒေသခံတွေအတွက်ကယ်ဆယ်စခန်းတစ်ခုဖွင့်ပေးထားတယ်လို့ချက်ချင်းညီအဖွဲ့ကပြောပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျကျော်သိနေနန်းလာတို့ကပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆောင်မြင်လာဖြစ်တဲ့burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတွားရောက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပါမယ်။ VNN နဲ့အိန္ဒိယနိုင်ငံတို့ရဲ့နီးစပ်ရင်းနှီးတဲ့ဆက်ဆံရေးကောင်းရှိလာတာကိုတရုတ်နိုင်ငံကစိုးရိမ်တဲ့နိုင်ငံတကာသတင်းလွှာတင်ဆက်ခင်အခုပထမဦးဆုံးလူအများမျှော်လင့်နေတဲ့နိုင်ငံရေးတွေ့ဆုံပွဲနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်။သမ္မတဦးသိန်းစင်ရဲ့ဖိတ်ကြားချက်အရမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းဟောင်လိုင်းအပါအဝင်အရေးပါတဲ့နိုင်ငံရေးခေါင်းဆောင်တွေမနက်ဖြန်တွေ့ဆုံမဲ့နိုင်ငံရေးဆွေးနွေးပွဲကနေအသွင်ကူးပြောင်းရေးတည်ငြိမ်အထမြောက်အောင်အနှစ်သာရရှိတဲ့ဆွေးနွေးပွဲတွေဆက်လက်ကျင်းပဖို့လိုတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးကပြောဆိုလိုက်ပါတယ်။နိုင်ငံရေးနဲ့စီးပွားရေးမြေယာအရေးစတဲ့အခရာကျတဲ့ကိစ္စတွေကိုမပြောင်းလဲသရွေ့ပြည်သူလူထုကဘဝင်မကျဖြစ်တယ်လို့နိုင်ငံတကာအတိုင်းအဝန်းကလည်းတစ်ချိန်ချိန်မှာနောက်ကျောင်းပြန်လှည့်ဖို့ရှိနိုင်တယ်လို့သုံးသပ်ကြမှာဖြစ်တဲ့အကြောင်းအမေရိကန်သံတမန်ကြီးဒဲရစ်မိတ်ချဲကပြောဆိုလိုက်တာပါ။ဒေါကင်ဆိုဝင်းကအမေရိကန်သံတမန်ကြီးဒဲရစ်မိတ်ချဲကိုအသီးသန့်တွေ့ဆုံမေးမြန်းပြီးရန်ကုန်မြို့ကနေသတင်းပေးပို့လာပါတယ်
။ကောင်းပါပြီရှင်။သမရဦးသိန်းစိန်ကဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေနဲ့မနက်ဖြန်တွေ့ဆုံကြမယ့်အစီအစဉ်ကိုကြိုဆိုကြတဲ့သူတွေရှိတယ်လို့အာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံအကြိုဖြစ်နိုင်ငံတကာရဲ့ဖိအားတွေလျော့ပါအောင်အချိန်ကြိုက်လှုပ်ဆောင်တာဖြစ်တယ်လို့ရှုမြင်ကြတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်မလို့အမေရိကန်သံတမန်ကြီးဒဲရစ်မစ်ချယ်အနေနဲ့ရောဘလို့များသုံးသပ်လို့ရပါလဲလို့မေးကြည့်တဲ့အခါမှာ
Well, I think it is encouraging. We've heard from, as you have, from citizens here that they wanted a meeting like this to happen among the key elites.to talk about a roadmap forward so the transition
အခုလိုနိုင်ငံရဲ့အရေးကြီးတဲ့ထိပ်တန်းပုဂ္ဂိုလ်တွေတွေ့ဆုံကြမယ်ဆိုတာကြားလို့အားတက်မိပါတယ်ပြည်သူလူထုကလည်းဒီလိုအရေးကြီးပုဂ္ဂိုလ်တွေတွေ့ဆုံဆွေးနွေးပြီးတော့အသွင်ကူးပြောင်းရေးရှေးရှုကြတာကိုမြင်ကျင်နေကြတယ်လို့ယူဆပါတယ်လာမယ့်2015ရွေးကောက်ပွဲကနေ2016ခုနှစ်အထိချောချောမွေ့မွေ့အသွင်ကူးပြောင်းနိုင်တာကိုမျှော်လင့်နေကြတာဖြစ်ပါတယ်ဒါပေမဲ့လူကြီးတွေဆွေးနွေးနေကြရုံနဲ့မလုံလောက်တာကတော့သိကြပါတယ်ဘာတွေဆွေးနွေးကြတယ်ဘလောက်သဘောယိုးနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးကြသလဲပါအကြောင်းအရာတွေကိုဆွေးနွေးကြသလဲဒီဆွေးနွေးပွဲကနေဆက်ပြီးတော့နောက်ဆက်တွဲဆွေးနွေးကြဖို့ရှိသလားပြည်သူတွေရဲ့ဆန္ဒနဲ့အညီနိုင်ငံရဲ့ပြဿနာတွေကိုတိုင်ပင်ညှိနှိုင်းနိုင်ကြဖို့ ਨੇ 2015 ရွေးကောက်ပွဲအလွန်အထိတည်ငြိမ်အောင်ဆောင်ရွက်ကြမှာလားစတာတွေကိုသိရှိဖို့လိုပါတယ်ဒါဟာပထမခြေလှမ်းဖြစ်ပါတယ်တေချာတာကတော့တွစ်ဆုံကြရုံနဲ့မလုံလောက်ပါဘူး နောက်ထပ်ဘာတွေဆက်လုပ်ကြမလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ
်မြမပြုပြင်ပြောင်းလဲရေးတိုးတက်မှုအထိုက်လျောက်ရှိပေမဲ့လို့လူအခွင့်ရေးချိုးဖောက်တဲ့ကိစ္စတွေနဲ့ပတ်သက်လို့စိုးရိမ်ရတဲ့ကိစ္စတွေရှိနေသေးတာကြောင့်နောက်ကျောင်းပြန်လဲဖို့ဖြစ်နိုင်ခြေရှိတဲ့လက္ခဏာတွေတွေ့နေရတယ်လို့ကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကပြောဆိုတဲ့အပေါ်မှာတော့တန်မကြီးဒဲရစ်မစ်ချယ်ကအခုလိုသုံးသပ်လိုက်ပါတယ်
I think the state of reform, as any place where there's an evolutionary rather than a revolutionary process, is complex. There are some things that have gone back, some things that are not moving at all. You've been
planning it, you need to go down there, so you may be prepared to plan it. You know, you're planning it for a long time, but then you're going to be planning it for a long time. And you're going to be planning it for a long time. And you're going to be planning it for a long time. And you're going to be planning it for a long time. တိုင်းရင်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လူလူကြအတော်လေးကိုစိုးရိမ်မကင်းဖြစ်နေတာကိုတွေ့ရပါတယ်။တကယ့်ငြိမ်းချမ်းရေးနဲ့အပြစ်ခတ်ရက်စဲကြီးလှင်းနေတာတွေကိုလည်းစိုးရိမ်နေကြပါလေ။လွန်ခဲ့တဲ့နှစ်တွေကတည်းကရခိုင်ပြည်နယ်လူလူကသူတို့ရဲ့အခွင့်အရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေထိထိရောက်ရောက်ဆောင်ရွက်မပေးနိုင်တဲ့အပေါ်မှာလည်းစိုးရိမ်နေကြပါလေ
။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီစတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာစစ်တပ်ကတင်းစီထားတဲ့ရည်ရမြေတွေကိုမူလပိုင်ရှင်တွေလက်ထဲပြန်လည်ပေးအပ်ရေးကိုအမြဲတစေတိုက်တွန်းလေရှိပါတယ်။မြမပြုပြင်ပြောင်းလဲရေးမှာဒီမြေယာသိမ်းတဲ့ပြဿနာတွေကအနောက်ရှက်တွေဖြစ်နေတယ်လို့ရှုမြင်တဲ့အကြောင်းကိုလည်းတန်မတ်ကြီးဒဲရစ်မစ်ချယ်ကအခုလိုဆိုပါတယ်
I think that's a fundamental issue, land rights, and that until that gets handled, I think the economic development of the country is in question.
ဒီရပိုင်ဆိုင်မှုအခွင့်အရေးဟာခရကြဆုံးကိစ္စဖြစ်ပါလေ။ဒီမြေယာပြဿနာကိုမကင်တွယ်နိုင်ရင်တော့စီးပွားရေးဖွံ့ဖြိုးမှုအတွက်မေကွန်းထုတ်စရာတွေရှိလာပါလိမ့်မယ်။နောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေဟာဒီနိုင်ငံမှာအကြီးအကျယ်ဆုံးကိစ္စပါ။နိုင်ငံရဲ့တည်ဆောက်ပုံလို့ပြောနိုင်ပြီးဒီမိုကရေစီပုံဖော်ဖို့ရည်ထားပုံရတယ်လို့ဆိုရမှာဖြစ်ပေမဲ့အစိုးရကလည်းလူထုအသံနားထောင်ဖို့လိုသလိုလူထုအခြေပြုအဖွဲ့အစည်းတွေကိုနေရာပေးဖို့အကန့်အသတ်တွေလည်းရှိနေပါလေ။အရသာအစိုးရအုပ်ချုပ်မှုအောက်မှာစစ်တပ်ကရှိဖို့လူနည်းစုကိုအခွင့်အရေးပေးဖို့လူထုကစိတ်ကြိုက်ခေါင်းဆောင်ရွေးချယ်ပိုင်ခွင့်စတဲ့ဒီမိုကရေစီအနှစ်သာရတွေကိုလက်ရှိဖွဲ့စည်းပုံမှာကင်းမဲ့နေတာတွေ့ရပါတယ်။နိုင်ငံရေးနဲ့စီးပွားရေး၊မြေယာအရေးနဲ့ဥပဒေတွေစတဲ့အခြေခံအဓိကကျတဲ့ကိစ္စတွေကိုမပြောင်းလဲနိုင်သရွေ့လူထုကတည်ငြိမ်ရေးရေရှည်တည်တံ့ပါမလားဆိုတာကိုဘဝင်မကျဖြစ်နေတယ်လို့နိုင်ငံတကာအသံဝိုင်းကလည်းဒါဟာတကယ့်ရေရှည်လုပ်ငန်းစဉ်လားဆိုတာကိုမရေမရာဖြစ်ကြပြီးတော့အကန့်အသတ်တွေရှိနေတာကြောင့်တစ်ချိန်ချိန်မှာနောက်ကျောင်းပြန်လဲဖို့ရှိနိုင်တယ်လို့သုံးသပ်ကြမှာပါ
သမရဥပမာအနေနဲ့နေပြည်တော်မှာနိုဝင်ဘာလ12ရက်နေ့23ရက်နေ့မှာကျင်းပမယ့်အရှိအာရှထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိပြီးတော့မြမပြုပြင်ပြောင်းလဲရေးကိုသူကိုယ်တိုင်ဆန်းစစ်သွားလိမ့်မယ်လို့ယူဆတဲ့အကြောင်းတန်မတ်ကြီးဒဲရစ်မစ်ချယ်ကပြောဆိုလိုက်ပါတယ်ရှင်
ရာဇနာမြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ငင်းကြံရေးအလားအလာမှိမ့်မိန်နေခြင်းတည်င်းလွလခွင့်အခြေအနေဆုတ်ယုတ်လာနေခြင်းတို့ပြောရမယ်အခုအချိန်မျိုးမှာနိုင်ငံတော်သမ္မတဦးသိန်းစင်ဟာစစ်ဘက်အကြီးအကဲအပါဝင်နိုင်ငံရေးထိပ်ပြီးစီးဝတ်တရက်ကိုပြုလုပ်ဖို့စီစဉ်နေပါတယ်သမ္မတဥဘာမအပါဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမယ်အရှိအာရှထိပ်ပြီးစီးဝတ်ပဲမတိုင်ခင်ခါတော်မီပြုလုပ်တဲ့ဒီဆွေးနွေးပွဲကနေပြီးတော့မိမိကြဆင်းနေတဲ့အခြေအနေတွေကိုပြန်လဲဥမော့လာစေလိမ့်မယ်လို့သောရရှိမြထင်ကြပါသလားခင်ဗျာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြပို့နိုင်ကြပါခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်နားဆင်ရပါမယ်ဗီယက်နမ်နဲ့အိန္ဒိယနှစ်နိုင်ငံရဲ့ကာကွယ်ရေးနဲ့စွမ်းအင်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုပိုအားကောင်းအောင်ဗီယက်နမ်ဝန်ကြီးချုပ်ရဲ့အိန္ဒိယနိုင်ငံနှစ်ရက်ကြာခီးစဉ်အတွင်းလှုပ်ဆောင်ခဲ့ပါတယ်။ဒီလိုသူတို့နှစ်နိုင်ငံရဲ့ပုံမှန်ခိုင်မြဲလာနေတဲ့ချစ်ကြည်ရေးကိုတရုတ်နိုင်ငံကအနီးကပ်တေချာစောင့်ကြည့်နေပါတယ်။ဒါနဲ့ပတ်သက်ပြီး VOA သတင်းတောက် Angela Pasricha New Delhi မြို့ကနေသတင်းပေးပို့ထားတာကိုမအေးတန်တာကျော်ကပြောပြမှာပါ။
ဗီယက်နမ်နိုင်ငံဟာအိန္ဒိယနိုင်ငံကနေပြီးကင်းလှည့်သင်္ဘောတွေဝယ်ယူနိုင်ဖို့အတွက်ဗီယက်နမ်ကိုဒေါ်လာတန်100ချီငါဖို့ခက်မြက်မြက်လှုံ့ဆော်ပေးမယ်လို့ညူဒေလီမြို့တော်မှာဗီယက်နမ်ဝန်ကြီးချုပ်နဲ့ဆွေးနွေးပွဲပြုလုပ်ပြီးမှအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကပြောသွားပါပြီ။ဒါဟာဗီယက်နမ်နိုင်ငံဝင်အိန္ဒိယကစစ်ဖက်ဆိုင်ရာပစ္စည်းကိရိယာပထမဆုံးအချိန်တေချာထောက်ပံ့တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာတရုတ်နိုင်ငံနဲ့တောင်တရုတ်ပင်လယ်ထဲမှာရေပြင်ပိုင်းနဲ့အငင်းပွားမှုဖြစ်နေတာပါ။သူကရေချောင်းကာကွယ်ရေးကိုပို့ပြီးတော့ခိုင်မာအောင်လှုပ်ဆောင်ခြင်းနေပါတယ်။ဗီယက်နမ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုဟာဗီယက်နမ်အိန္ဒိယမဟာဗျူဟာကြားမိတ်ဖက်ဆက်ဆံရေးအတွက်အရေးကြီးတဲ့မန်နိုင်တစ်ခုဖြစ်ပါတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ငွမ်တန်တန်းကပြောသွားပါတယ်။ဒေတာရင်းဖြစ်နေတဲ့ပြိပခါတွေကိုငိမ့်ချက်နဲ့နီးနဲ့အဖြေရှာဖို့နှစ်နိုင်ငံလုံးကတိုက်တွန်းသွားပြီးတော့ရေပြင်လုံခြုံရေးဟာဘလောက်အရေးကြီးလဲဆိုတာအလေးပေးပြောသွားခဲ့ပါတယ်။ဒေတာရင်းအားအကြီးဆုံးနိုင်ငံကြီးတစ်နိုင်ငံဖြစ်တဲ့အလျောက်အိန္ဒိယနိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ကပြိပခါတွေနဲ့သက်ဆိုင်တဲ့နိုင်ငံတိုင်းကိုတေချာထောက်ပံ့အားပေးတဲ့လို့ VNN ဝန်ကြီးချုပ်ကပြောပါတယ်။
इस क्षेत्र में और इससे जुड़े उद्योगों में
ဒေတာရင်းညီညာရေးတည်ငြိမ်ရေးရေချောင်းလုံခြုံရေးနဲ့အငင်းပွားမှုတွေကိုနိုင်ငံတကာဥပဒေကိုအခြေခံပြီးငြင်းညက်တဲ့နီးလန်းနေနဲ့ဖြည့်ရှင်းဖို့အရေးကြီးတယ်ဆိုတာကိုနှစ်ဖက်စလုံးကသဘောတူလက်ခံပါတယ်
။ VNN နိုင်ငံကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာအိန္ဒိယရဲ့သဘာဝဓာတ်ငွေတူးဖော်မှုကိုဒေါသထွက်နေတဲ့တရုတ်နိုင်ငံဟာ VNN နဲ့အိန္ဒိယရဲ့ပို့ပြော့နီးကပ်လာတဲ့အဆက်ဆံရေးကိုတေချာစောင့်ကြည့်နေနိုင်တာပါ။အဲ့ဒီဒေသမှာအိန္ဒိယရဲ့လောက်ရက်တွေဟာတရားမဝင်ဘူးလို့တောင်တရုတ်ကပြောထားပြီးတော့ VNN ကတော့ဒါကိုမှုတဲ့ပုံမရပါဘူး။အော်တိုဘာလာ28ရက်နေ့အင်္ဂါနေ့ကတော့အိန္ဒိယကိုတောင်တရုတ်ပင်လယ်မှာရေနံတဲ့သဘာဝဓာတ်ငွေထက်ရှားဖို့အခွင့်ပေးတဲ့သဘောတူညီမှုကိုနှစ်နိုင်ငံလက်မှတ်ရေးထိုးခဲ့ပါတယ်
။ इस क्षेत्र में और इससे जुड़े उद्योगों में हम निश्चित रूप से आगे बढ़ेंगे
ဒီလုပ်ငန်းရပ်တွေဒါနဲ့သက်ဆိုင်တဲ့လုပ်ငန်းရပ်တွေမှာနှစ်နိုင်ငံဆက်ပြီးတော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။ပြခင်မျိုးတော်မှာတော့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူဟောင်းလီကသူတို့ကိုထပ်ပြီးတော့သတိပေးသွားတာပါ
။ယူကွန်ကိုချာ应该尊重南海争议当事国通过谈判
တောင်တရုတ်ပင်လယ်ထဲမှာနီးလန်းကြပြီးတော့မြတ်မြတ်တတလှုပ်ဆောင်တဲ့ရေနံနဲ့တန်းငွေဒုဖော်မှုတွေကိုတရုတ်အစိုးရကမကန့်ကွက်ပါဘူး။ဒါမဲ့လည်းအဲ့ဒီလှုပ်ရက်တွေဟာတရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုမှုနဲ့နိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်မယ်ဆိုရင်တော့ဒါကိုတရုတ်ကအတိအကျကန့်ကွက်ပါတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဟောင်းလီပြောသွားတာပါ။ပြီးတော့ဒီတောင်တရုတ်ပင်လယ်မပြေလည်မှုမှာအိန္ဒိယဝင်မပါဖို့တိုက်တွန်းသွားပါတယ်။အာရှပစိဖိတ်ဒေသတွေက VNN လိုနိုင်ငံမျိုးနဲ့အဆက်ဆက်ရေးပိုခိုင်မာအောင်လို့အိန္ဒိယကလှုပ်ဆောင်လာတာဟာအိန္ဒိယရဲ့အင်းနီးချင်းနိုင်ငံတွေပေါ်မှာခက်မမှန်တဲ့ဩဇာလွှမ်းမိုးမှုတိုးလာနေတဲ့တရုတ်နိုင်ငံကိုချိန်ခွင်ရှာမျှဖို့အိန္ဒိယကပြန်လှုပ်ဆောင်တာဖြစ်တယ်လို့အများကရှုမြင်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့အရှေ့အာရှဒေသဟာအိန္ဒိယရဲ့အနာဂတ်အတွက်အရေးပါလာတယ်လို့ယူဆတာမလို့အိန္ဒိယဟာအဲ့ဒီဒေသနဲ့ပိုပြီးတော့ထိတွေ့ဆက်ဆံမှုလှုပ်ဆောင်နေတာဖြစ်တယ်လို့အင်္ဂါနေ့ကပဲပြောသွားပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရင်းနှီးချုပ်နာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nessa la ne po lo khat khe da ba ka cha le ma ni ni ya da ba ka cha le ma ku win win yong si win win de sha ni ya da de ba pa saung ma ya yaung sha da ma na pai ho zee bo yaung sha da
myama ne naing gan da ga mwe ye chi ye zee kwe a lou kai ne a khwen lan a ba win si bwa ye san ya a che ni phit pyet dwe ko a pat sin ta nin la ni nya ba ma si bwa ye gan na ga ni thau lwin pe ni ba de di season ko view ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
။တော်ရရှင်နေအခုနှာစင်နေရတာက VOA American တန်ရမြန်မာပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။ခုတော့ဒီညနေခင်းအတွက်နောက်ဆုံးသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်။ခနာကူအစိပ်ပိုင်းတွေကိုတရားမဝင်ရောင်းချနေတဲ့အာရှတလွှားနိုင်ငံတွေတဲကကမ်ဘောဒီးယားနိုင်ငံမှာတော့စင်ရင်သားမိသားစုတွေဟာပြစ်မှတ်ထားခံရပါတယ်။အာဏာပိုင်တွေနှိမ်နင်းဖို့ကြိုးပမ်းနေတဲ့ကြားကပဲကြီးထွားလာနေတဲ့ဒီလုပ်ငန်းရဲ့သားကောင်ဖြစ်ကြရသူတွေလည်းရှိနေစေဖြစ်တဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြထားပါတယ်
။ခနာကူအစိပ်ပိုင်းတရားမဝင်မောက်ကိုရောင်းချမှုတွေကိုမကြသေးခင်အချိန်ထိအိန္ဒိယ၊နီပေါ်စတဲ့နိုင်ငံတွေမှာအတွေ့အများပြီးဖနမင်မြို့တော်က အသက်16နှစ်အရွယ်ချေရဲ့မူကတော့ကမ္ဘောဒီးယားနိုင်ငံမှာပထမဆုံးဖြစ်ပါတယ်။မိသားစု9ယောက်နဲ့အတူစင်စင်ရဲရဲနေထိုင်နေရတဲ့ဘဝကနေထွက်ပေါက်ရှာဖို့ကြိုးစားတဲ့အနေနဲ့လွန်ခဲ့တဲ့2နှစ်တုန်းကသူ့ကြောက်ကတ်ကိုအမေရိကန်ဒေါ်လာ3000နဲ့ရောင်းစားဖို့ကြိုးစားခဲ့တာပါ။
ဝီလုံလုံးမဖခင်ညုံခွာတရားညုံခွာဟိုင်းမညုံကြပြက်ကေဟောင်းအေ
းလာဘီစီယုံနဲ့အမျိုးသမီးကကျွန်တော်တို့ဆင်းရဲမှန်းလည်းသိတယ်ကျွန်တော်အမေမှလည်းအကျွေးလေးနဲ့ဆိုတာကိုသိတယ်လေတစ်ချိန်လုံးပတ်စံအကြောင်းပဲပြောပြီးဆွဲဆောင်နေတော့ကျွန်တော်လည်းလိုချင်လာတာပေါ့
ပွဲစားဖြစ်တဲ့တန်တရားရှိသူအမျိုးသမီးကိုတော့အာနာပိုင်ကဖမ်းဆီးခဲ့ပါတယ်သူလိုပဲကြောက်ကတ်ထုတ်ရောင်းခဲ့တဲ့တခြားနှစ်ယောက်ကလည်းရဲကိုတိုင်ခဲ့ကြတာပါကုလသမဂ္ဂမူရေးဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC အရာရှိ Jeremy Douglas ကတော့ကမ္ဘောဒီးယားမှာထမအောင်လူသိရှင်ကြားဖြစ်ခဲ့ရတဲ့အမှုအနည်းချင်းလောက်သာရှိရဆိုပေမဲ့တကယ်ပြဿနာရဲ့တစ်စိတ်တစ်ပိုင်းလောက်သာဖြစ်နေမှာကိုလည်းစိုးရိမ်နေပါတယ
် This is a crime that targets the poorest. You're not going to find wealthy people that are sucked into selling their organs or that are potentially
အစိုးရဆုံးသူတွေကိုပြစ်မှတ်ထားတဲ့ရာဇဝတ်မှုပါတတိတွေကလည်းခန္ဓာကိုယ်အစိတ်ပိုင်းရောင်းချတာတွေကိုကြိုက်ကြတာမဟုတ်ပါဘူးမိမျိုးအောင်လို့စစ်ခတ်ပြီးတော့ခိုးယူတာမျိုးလည်းရှိတတ်တာကြောင့်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုထုတ်ယူပြီးတော့တတ်နိုင်တဲ့သူတွေကိုမှောင်ခိုးရောင်းစားကြတာကိုလူတွေကြားထဲမှာစောင့်ကြည့်ဖို့ကလည်းမလွယ်ပါဘူ
းကမ္ဘောဒီးယားနိုင်ငံသားချေကြောက်ကတ်ခွဲထုတ်ဖို့တွားခဲ့တဲ့အိန္ဒိယထိုင်းနိုင်ငံဘန်ကောက်မြို့ကစေယုံတော်တော်များများကိုတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးတာတွေလည်းလုပ်ခဲ့ကြပါတယ်သူခွဲဆက်ရမှာလိုအပ်တဲ့ထောက်ထားမှတ်တမ်းမှတ်ရာတွေကိုစေယုံကကြာကြာနာနာစစ်ဆေးတာတွေမလုပ်ခဲ့တာလားမသိချင်အောင်စောင့်နေခဲ့တာလားဆိုတာကတော့မသိရပါဘူးဖနမင်မျိုးတော်ကရဲတပ်ဖွဲ့ရဲ့ဒုတိယကော်မရှင်နာမင်းကြီးဖရွန်ဆွန်တာကတော့ခနာကူအစိပ်ပိုင်းမော်ကိုရောင်းဝယ်တဲ့လုပ်ငန်းရဲ့အတိတ်နဲ့ကိုသိနိုင်မှုမလွယ်ဘူးလို့ပြောပါတယ
်ပရပ်စမတ်တကိတ်ឬមួយក៏មិនបដងសមត្ថកិច្ចគឺថាយើងក៏អត់ដឹងថាវាម
ានអណាបៃនេះចောင်းចារតែដိုင်တန်းណារីមិនရှိရင်တော့ចောက်កាត់ម៉ောင်ကိုရောင်းနေတာတွေကိုကျွန်တော်အနေနဲ့မသိနိုင်ပါဘူးဒါပေမဲ့အခုဒီအမှုကိုတွေ့ရတဲ့အတွက်ခနွမ်းပင်တဲ့တခြားနယ်စပ်တစ်လျှောက်ကခရိုင်နီမှာကြောက်ကတ်မောင်ကမှုတွေနောက်ထပ်ရှိနေသေးသလားဆိုတာကိုဆက်လက်ဖော်ထုတ်သွားမှာပါ
။နေစဉ်ကဘာတော်ကခန္ဓာကိုယ်အစိပ်ပိုင်းတွေကိုအစားထိုးသုံးဆွဲနေတဲ့အထက်မှာတသိန်းလောက်ရှိတဲ့ဆယ်ရာခိုင်နှုန်းဟာတရားမဝင်မောက်ခူတာတွေဖြစ်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကခန့်မှန်းထားတာပါ။ခန္ဓာကိုယ်အစိပ်ပိုင်းတွေကိုအခကျင်းငွေပေးပြီးဝယ်ယူအစားထိုးသူတွေနဲ့ပတ်သက်လို့ကြကြနနလိလထားတာမျိုးမရှိပေမဲ့လည်းနောက်ဆက်တွဲပြည်သူဆောက်ရှောက်မှုတွေအားနည်းလာကြောင်းကျမ်းမာရေးယွယွန်းလာတာတွေလို့ပြဿနာမျိုးတွေကြုံရလေရှိတယ်လို့လည်း WHO ကပြောပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြခဲ့တာပါခင်ဗျာခုတော့သတင်းချင်းချုပ်ကိုကိုကြော့ကြော့သိမ့်ကြညာပါပ
ါစီးရီးယားနိုင်ငံမှာ၃နှစ်ခွဲကျော်ကြာနေပြီဖြစ်တဲ့ပြည်တွင်းစစ်ကြောင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေနေထိုင်တဲ့စခန်းကိုစီးရီးယားအစိုးရစစ်တပ်ရဟန်းရှင်တွေကတိုင်ကီဘုံလူနဲ့တိုက်ခိုက်တယ်ဆိုတော့ဟာလူမဆန်တဲ့လုပ်ရဖြစ်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။ Idlib အရက်မှာဗိုလ်ထုနေကဖြစ်တဲ့အရေးတိုက်ခိုက်မှုကြောင့်လူ၁၀ယောက်ထက်မနည်းသေဆုံးသွားတယ်လို့ပြည်ထောင်ချေဆိုင်စီးရီးယားလူခွင့်ရေးချင်းတွေစောင့်ကြည့်လိုက်တဲ့အဖွဲ့ကပြောပါတယ်။စီးရီးယားမြောက်ပိုင်းကိုဘာနီမြို့မှာ IS Islam စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့စီးရီးယားကတ်တပ်ဖွဲ့တွေနဲ့ပူးပေါင်းမဲ့ Iraq ကတ်တပ်ဖွဲ့ဝင်ပထမအတုဟာကိုဘာနီမြို့စီရောက်သွားကြပြီလို့လူရှားသူတွေကပြောပါတယ်။ Iraq နိုင်ငံ Kurdistan ဒေသက Peshmerga တပ်ဖွဲ့ဝင်၁၀ယောက်လောက်ဟာတူပီကနေနေဆက်ဖြတ်ပြီးကိုဘာနီမြို့ရဲဝင်သွားပြီလို့ပြည်တွင်းချေဆိုင်စီးရီးယားလူခွင့်ရေးချင်းတွေစောင့်ကြည့်လိုက်လာရေးအဖွဲ့ကပြောတာပါကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတစမန်သာပါဝါကဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေနဲ့ Brussels မြို့မှာဒီကနေ့တွေ့ဆုံပြီးအနောက်အာဖရိကနိုင်ငံတွေမှာလူပေါင်း9000ကျော်သေဆုံးထားရတဲ့ Ebola ရောဂါတိုက်ဖျက်ရေးပုံမှုပါဝင်ကူညီကြဖို့တိုက်တွန်းဖို့ရှိပါတယ်မီမဖော်တဲ့အမေရိကန်ဆိုရတာဝန်ရှိသူတူကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟုကိုဗန်ပြောဆိုတာဟာတင်းလျော်မှုမရှိဘဲတံပြန်အကျိုးသက်ရောက်စေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောလိုက်ပါတယ်မစ္စတာနီတန်ယာဟုရဲ့အခြေချနေထိုင်ရေးမူဝါဒတွေနဲ့ပတ်သက်ပြီးတရားပေါ်ကြောင်သူလို့အမေရိကန်တာဝန်ရှိသူတူကခေါ်ဝေါ်ပြောဆိုတာပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုကြော်ကြော်သိန်းကြီးညာခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမူကကိုသားညွန့်ဦးဖြစ်ပြီးအတန်ထွင်အင်ဂျင်နီယာကတော့ဆူလိုင်မန်တာလာဝလီဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွန်9:00နာရီအထိလိုင်းနိုမီတာ19.25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.